တရုတ်နိုင်ငံကူမီမျိုးဆွေးနွေးပွဲမှာရလက်မထွက်ပဲအဆုံးသတ်ခဲ့ပြီးတော့ရက်ပိုင်းအတွင်းမှာပဲ TNL တန်းတက်ဖွဲ့ထိန်းချုပ်ရာနောက်ချုံမျိုးကိုဖေဖော်ဝါရီလ19ရက်နေ့ညပိုင်းတုန်းကစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား3ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ TNL ပြန်ကြားရေးတာဝန်ခံကတော့ဆွေးနွေးပွဲမအောင်မြင်ခင်ကာလအတွင်းမှာပြည်သူတွေအနေနဲ့လေကြောင်းရန်ကိုသတိထားကြဖို့နဲ့ကာကွယ်ရေးလမ်းညွှန်ချက်တွေကိုလိုက်နာကြဖို့တိုက်တွန်းထားပါတယ်။ဒီကြောင်းရန်ကုန်ကနေပေးပို့တဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်။စစ်ကောင်စီနဲ့ TNL ကိုယ်စားလှယ်အဖွဲ့တွေဟာဖေဖော်ဝါရီ16ရက်နဲ့18ရက်နေ့တွေမှာတရုတ်အစိုးရရဲ့စီစဉ်ပေးမှုအရတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပေမဲ့ဆွေးနွေးပွဲဟာသဘောတူညီချက်မရဘဲပြီးဆုံးသွားခဲ့ပါတယ်။ဆွေးနွေးပွဲပြီးဆုံးသွားပြီးတဲ့နောက်ဗုဒ္ဓူးနေ့ညပိုင်းမှာတော့ TNL ထိန်းချုပ်ထားတဲ့နောင်ချိုမြို့ကိုစစ်ကောင်စီတပ်တွေကလေကြောင်းကနေဘုံနှလုံးကျဲချခဲ့ကြောင်းနောင်ချိုမြို့ခံတဦးက VOA ကိုပြောပါတယ
်။
ဘုံတိမန်တဲ့နေရာတွေကိုအသွားအလာကန့်သက်ထားတာကြောင့်ဘယ်လောက်ထိထိခိုက်ပျက်စီးတယ်ဆိုတာကိုသေချာမကြည့်နိုင်ခဲ့သေးကြောင်းလည်းပြောပါတယ်။ TNL ကတော့ဖေဖော်ဝါရီ19ရက်နေ့ည8:13မိနစ်မှာစစ်ကောင်စီကနောင်ချိုမြို့ဘူရာရက်နဲ့ပြည်သူစေယုံကြီးပေါ်ကို Jet Fighter နဲ့ဘုံနှလုံးကျဲချခဲ့ကြောင်းနဲ့ဒေသခံ3ဦးသေဆုံးပြီး4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးကစစ်ကောင်စီနဲ့ဆွေးနွေးပွဲမအောင်မြင်ပြီးအချိန်အတွင်းမှာပြည်သူတွေအနေနဲ့စည်ရည်သတိရှိကြဖို့နဲ့ကာကွယ်ရေးလမ်းညွန်ချက်တွေကိုလိုင်းနာကြဖို့တိုက်တွန်းထားပါတယ
်။တွေ့ဆုံဆွေးနွေးမှုကဒီသဘောထားအပြည့်ပြည့်ချက်ရယူဖို့ကတော့ဒီချက်ခဲနေတာဖြစ်တဲ့အတွက်ကြောင့်မိဘပြည်သူလူထုတွေအနေနဲ့အတေးစီကောင်စီရဲ့လေကြောင်းညာကာကွယ်မှုအပုံကျဲမှုတွေပြီးတော့ဒီလက်နက်ကြီးပစ်ခတ်မှုတွေရှောင်ချနိုင်ဖို့စီရေးတတိအမျက်ရှိဖို့လိုတယ်ကာကွယ်ရေးလိုင်းညွန်တို့လိုက်နာဖို့လိုအပ်ပ
ါတရုတ်နိုင်ငံကူမင်းမြို့မှာကျင်းပတဲ့မအောင်မြင်တဲ့ဆွေးနွေးပွဲမှာ TNL ဘက်ကတော့နှစ်ဖက်တက်တွေရောက်ရှိတဲ့နေရာမှာရပ်တန့်ပြီးအပြည့်ရဖို့ထိုးစစ်ဆင်တာလေကြောင်းလက်နက်ကြီး drone နဲ့တိုက်ခိုက်တာတွေရပ်ဆိုင်ထားဖို့နဲ့ဒေသခံပြည်သူတွေစားဝတ်နေရေးနဲ့ဆေးဝါးတည်ဆောင်ခွင့်တွေကိုခွင့်ပြုပေးဖို့တောင်းဆိုခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ဆွေးနွေးပွဲမှာသဘောတူညီမှုရရှိဖို့ခက်ခဲနေတဲ့အချက်တွေကိုသက်ဆိုင်ရာနှစ်ဖက်အဖွဲ့အစည်းတွေအတွင်ပြန်လည်ဆွေးနွေးပြီးနောက်လာမယ့် AP လမှာထပ်မံတွေ့ဆုံဖို့ရှိကြောင်းလဲ TNL ပြောခွင့်ရသူက VOA ကိုပြောဆိုပါတယ်။ကုမင်းမျိုးကဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ရောလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ပါစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ။